ကမ္ဘာရှေးဟောင်းအမွေနှင့်နည်းမြဖြစ်တဲ့ပုဂံမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တာကြောင့်လူတယောက်ထိခိုက်ခဲ့ပြီးကြီအစ်စ်အသုံးပြုတယ်လို့ဒေသခံပြည်သူတွေကယူဆနေကြပါတယ်။ဒီလိုပြစ်ခတ်တာကြောင့်ဒေသခံတွေထိခိုက်သေးချင်မှအပြင်ရှေးဟောင်းအမွေနှင့်တွေပျက်စီးမှာကိုလည်းစိုးရိမ်နေတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါပကံမျိုးအတွင်းပြစ်ကတ်မှုဟာတနင်္ဂနွေနေ့မနက်ပိုင်းကပကံမျိုးတစ်မနီစီသူဈေးမြောက်ဖက်လမ်းမှာဖြစ်ပွားခဲ့တာပါဒီပြစ်ကတ်မှုမှာလုံခြုံရေးတပ်ဖွဲ့ဝင်တွေက3ပေးတားမြစ်တာမရှိဘဲပြစ်ကတ်ခဲ့တာဖြစ်ကြောင်းကိုထိုင်မျက်မြင်ကြုံတွေ့သူတဦးက VOA ကိုအခုလိုပြောပါတယ်
အစကတည်းကပကံမျိုးတစ်ဈေးမြောက်ဖက်မှာလူစုပြီးတော့တန်ပုံးတည်းရပါတော့သူတို့တွေဝင်မလာအောင်ပေါ့နော်အဲ့ဒီအချိန်မှာသူတို့အဲ့ရေကားဈေးနဲ့ဟိုရေကားကြီးတစ်စီးကဈေးလမ်းကိုမောင်းဝင်သွားတယ်ဝင်သွားပြီးတော့သူကဘာမှမလုပ်ခဏလေးတော့ပြန်ကိုယ်လာတယ်ပေါ့နော်ပြန်ကိုယ်လာပြီးတော့အဲ့လူစုရှိတဲ့ရောက်တော့သူတို့ကကားကိုအတင်းပရိတ်အုပ်ပြီးတော့ဈေးရခုံဆင်းပြီးပစ်တာပေါ့နော်ဒီအစ်စ်နဲ့လိုပဲယူဆတယ်ဘယ်လိုဆိုတော့ကလေးတယောက်လည်းဒီပစောင်းပေါက်သွားပြီးတော့ဒီတစ်ထက်သွားပေါက်သွားတဲ့သဘောရှိတာပေါ့နော်အဲ့လိုအဲ့ပုံကြီးကြီးကတော့ကျွန်တော်တို့ကတော့ rubber ကြီးလို့မယူဆအောင်ကြီးအစ်စ်လိုပဲယူဆအောင်နော်ကြီးစံအခွန်နဲ့တွေထားတယ်ဆိုတော့လေအများကြီးတွေထားတယ်
ဒီလိုပြစ်ခတ်ပြီးတဲ့နောက်မှာတော့ဒေသခံတွေကသတင်းပေးဆိုပြီးဈေးတန်းဓမာယုံမှာဖမ်းဆီးထားသူကိုလုံခြုံရေးတပ်ဖွဲ့ကလာရောက်ထုတ်ယူခဲ့ကြောင်းနဲ့အဲ့လိုထုတ်ယူချိန်မှာထပ်မံပြစ်ခတ်တာတွေရှိခဲ့ကြောင်းပြောပါတယ်။ပကံဒေသခံတွေကတော့လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူသေးချေထိခိုက်မှာအပြင်ရှေးဟောင်းအမွေနှစ်တွေပျက်စီးဆုံးရှုံးမှာကိုလည်းစိုးရိမ်နေတဲ့အကြောင်းအခြားပကံမျိုးသားတဦးကအခုလိုပြောပါတယ်။
အဓိကကဘာမှမင်းနဲ့ဒေသမှာကျွန်တော်တို့ကဒီစစ်ဖြစ်ရင်တော့မှဘုံကျဲလို့မရဘူးဆိုတော့ကျွန်တော်တို့ဘုဒ္ဓတရှိရလေအခုကကျွန်တော်ဒီလိုပြစ်တက်ခဲ့တဲ့အတွက်ဗကံဖျားတွေထိခိုက်မှာကြောက်လို့မပြစ်စီဘူးပေါ့ဗျာအမွေနှစ်ဒီဟိုလည်းထိခိုက်မှာဆိုးရလည်းပါတယ်ဒီဒေသခံတွေအဲ့အမီထိခိုက်မှာလည်းဆိုးရလည်းပါတာပေါ့
ညောင်ဦးမျိုးဘက်မှာလည်းဆန္ဒပြသူတွေကိုရဘာကြီးနဲ့ပြစ်ခတ်တာကြောင့်တယောက်ထိခိုက်ခဲ့ကြောင်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံရဲ့ရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေစုဝေးရာပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေနှစ်အဖြစ်2019ခုနှစ်ကသတ်မှတ်ခဲ့တာပါဒီလိုသတ်မှတ်ရာမှာ1982ခုနှစ်ကမ္ဘာယဉ်ကျေးမှုအမွေနှစ်ဒေတာများထိမ့်သိမ်းကာကွယ်စောင့်ရှောက်ခြင်းနဲ့သက်ဆိုင်တဲ့သဘောတူညီချက်အရယဉ်ကျေးမှုအမွေနှစ်တွေကိုဓာတ်ရိုက်ဖြစ်စေတွယ်ဝ၍ဖြစ်စေထိခိုက်ပျက်စီးစေတာမျိုးမပြုလုပ်ဖို့လေဖော်ပြထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်